Professor Steinbach ခင်ဗျာအခုမြန်မာနိုင်ငံအနောက်ဘက်ခြမ်းရဟန်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အရေးကြီးစားတဲ့ပတ်သက်ပြီးတော့မေးလိုပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာဘယ်လောက်ထိထိခိုက်မှုရှိနေလဲထင်ပါလားခင်ဗျာ
။ It's damaging for several reasons. It's damaging to the international reputation.
ထိခိုက်စေတဲ့အကြောင်းအများကြီးရှိပါတယ်။ဒီမိုကရေစီဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်။ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းရွံ့နေတာပါ။ဒီလိုပြည်ပမှာထိခိုက်တယ်လို့ပြည်တွင်းမှာလည်းထိခိုက်စေပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ညာပြည်ထနာဟာစစ်ရေးပြည်ထနာဖြစ်လာတော့စစ်တပ်ကခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်။ဒီလိုပို့ပြီးတော့ခိုင်မာအောင်လှုပ်လာတဲ့အတွက်လူတိုင်းဝိုင်းပေါ်မှာစစ်တပ်ရဲ့လွန်မှုမှုကိုရှော့ချသွားမယ်ဆိုတဲ့ကိစ္စဟာပို့ပြီးတော့ခက်ခဲလာစေပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာအစိုင်းအဝန်းကသိပ်ပြီးတော့ဝေဖန်ရှုတ်ထွက်နေကြပါတယ်။ဒီကိစ္စကိုဘာမှမပြောဘူးပြီးတော့တကယ်တော့ဒေါအောင်ဆန်းစုကြည်မှာအနာအပြည့်ဝမရှိဘူးဆိုတာကိုသူတို့နားလည်ကြပါရဲ့လား
။ Well, that, you know, she doesn't have enough authority. You're quite right. But the international community doesn't understand it because the expectations
မမလည်းသူ့မှာအာဏာအပြည့်အဝမရှိပါဘူး။ဒါပေမဲ့နိုင်ငံတကာတိုင်းဝိုင်းကနားမလည်ပါဘူး။မျှော်မှန်းချက်ကတိတ်ပြီးတော့မြင့်မားနေပါလေ။2015ရွေးကောက်ပွဲတုန်းကမျှော်မှန်းထားခဲ့ကြတာတွေကတိတ်ပြီးတော့မြင့်လွန်းပါလေ။နိုင်ငံတကာတိုင်းဝိုင်းအနေနဲ့မဖြစ်နိုင်တာကိုမျှော်မှန်းခဲ့ကြတာပါ။တိုင်းပြည်ရဲ့အခြေအနေအစ်စ်မှန်ကိုသူတို့သတိမပြုနားမလည်ခဲ့ကြပါဘူး။တကယ်တော့သူဟာဆိုးရနှစ်ရက်ရှိတဲ့အထက်ကတစ်ရက်ကိုပဲစီမံနေရတာပါ။စစ်တပ်ဟာစစ်တပ်နဲ့ရဲကိုယ်တော်မကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်။အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်။ဒီတော့မျောလင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းဝိုင်းကအထူးစိတ်ပျက်ကြပါတယ်။နိုင်ငံတကာမီဒီယာတွေအဒီတာအာဘော်တွေကအများပြဝေဖန်တာတွေကိုဖတ်ရပါတယ်။သူကတော့ဒီမိုကရေစီမီးရှုတစ်စောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ်။ဒီနေရာမှာကျွန်တော်အမြင်ပြောရရင်ကိုကိုကိုတော့ကြိုက်တယ်လို့ခံနိုင်ပါလေဒါပေမဲ့နိုင်ငံတကာအမြင်မှာတော့ဒီမိုကရေစီမီးရှုတစ်စောင်ပါပဲပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူးအတွေ့အကြုံတိတ်နေပါလေနိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလုံးတင်တာကစစ်တပ်နဲ့ပြန်လည်တက်မြေကြီးဖြစ်ပါတယ်ထိတ်တက်ရင်ဆန္ဒမျိုးမလုပ်တင်ခဲ့ပါဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလည်းမဖန်တီးတတ်ပါဘူးအခုသူဒါတွေလုတ်ခဲတော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူးသူနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်
ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းထိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စိုးစိုးကြတာလေဘာပဲဖြစ်ဖြစ်ဒီအချိန်တောင်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တယ်အာဏာပြန်ယူလာနိုင်တယ်အလားတူအောင်မြင်ပါလားခင်ဗျာ
I don't know whether it's possible but I doubt it very much I don't think it's in the military's interest
ဒါတော့တိတ်မဖြစ်နိုင်ဘူးလို့ထင်ပါတယ်။ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူး။စစ်တပ်ကနာမည်ကောင်းလိုချင်ပါတယ်။သူတို့ဟာမျိုးချစ်တွေပါ။သူတို့မှားတဲ့အခါလဲမှားပါလိမ့်မယ်။ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်။တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ညာပြည်ထနာကိုသူတို့တက်နိုင်တယ်များစူးစမ်းပြီးတော့ဆောင်ရွက်နေကြပါတယ်။သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ဟာဒီပြည်ထနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူး။သူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
တကယ်တော့စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်နေတယ်သူတို့တောင်းကအတိုင်းပြုကိုကာကွယ်ရမယ်သူတို့ခေါ်အမိမျိုးကိုတလက်မတောင်အထီးမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဇတ်ချန်စီယိုကျိုးပေါက်လာတဲ့ကိစ္စဖြစ်တယ်အထုတ်ထအာဏာကိစ္စဖြစ်လို့ငါတို့ကာကွယ်မယ်ဆိုပြီးကာကွယ်နေတာဖြစ်ပါတယ်ဒါကိုနိုင်ငံတော်ကသူတို့စစ်တပ်ပြောသလိုမြင်ရပါတယ်လားခင်ဗျာ
Well yes they have to defend the country of course they do but there is a question of the response degree
မမလည်းသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်တဲ့ပတ်သက်ပြီးတော့မင်းစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်ကျွံဖြစ်နေသလားနောက်ဒီနေ့ပြောရလို့ရှိရင်ဖိနှိပ်တဲ့လုပ်ရက်တွေမလိုအပ်ဖဲနဲ့လုပ်ခဲ့သလားဆိုတာပါပဲအချမ်းဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်အနေငယ်တွေကြရတာဟာစိတ်မကောင်းစရာပါဒါပေမဲ့အခုနေဆက်ဒေသမှာသူတို့လုပ်နေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေနဲ့ရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်။အခုလူ၄သိန်းလောက်ထွက်ပြေးရလောက်အောင်လောက်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါလေ။ဒါဟာဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေနဲ့သူတို့အပေါ်ကြောက်ရောက်နေတဲ့ဆိုတဲ့ယူဆချက်ရှိနေလို့ပဲဖြစ်ပါလေ။1980ပြည်တုန်းကလည်း2သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါလေ။1990တဝိုက်မှာတခါ2သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါလေ။အခုအခြေအနေတွေကပိုပြီးတော့ဆိုးနေပါလေ။
Sagamza Tanguya Kunasete, Bangladesh Lula is superunga Numanang and Begu, Bangladesh Lubong Nothing Yog Winagare. To the Pakistan Salapubong Regionet with Chipare. Dilure Winarakisao, Numanangansa, Bangladesh Majia, Numanangansa, British at the Majigo Wunkan Joja Gavare. Dana but the British at the Tala at Hawatu.
I haven't, but that's understandable. I mean, that's why when you say the
Muslim Lunesu to Chotodo, Mamare, such as Sakonia Zugrega, Nate Hilare to the Choshira Sura, Tautari Shibare. Now we are British let Almarunga, Mimanangaha, Indian Nanga, yet say Pine Kule, Chikabare. The Manangan Sansaba, Totu, or India Bagaluri, and Yapia Wenagabare. Now we do Bangladesh Lunda Yisipwe, Tariha Hobaka Luri, Wenlazi get a Pia Giribare.
Okay, Damitanai Guluni Kido Varu Mujolo Talibara. Tangua Kunasetti, Bangladesh Lula Yisipwe, Lungavi, how Dibabo Winareki San and Pathibi Pjojina.
Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. So we know, yes, I'm sure some stayed.
အဲ့ဒီအချိန်ကဘယ်နှစ်ယောက်ပြန်သွားခဲ့ကြသလဲဆိုတာကိုသိရသလားမသိအောင်မလားထားပါတော့သူတို့ပြန်မသွားဘဲနေကြတယ်ပဲထားပါအောင်သူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ဟုတ်ကဲ့ကျွန်တော်ကဒီကပြောချင်တာကလူပါရှာကြီးထောင်900ခုနှစ်ဆက်တစ်ဆိုတာဟာကဘာပေါ်မှာမီဒီယာနဲ့သိထုံးကနေရဲ့အချိန်အဲ့ဒီဘင်္ဂလား ဘူးမြမအစွားလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတကာကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အရေးကြီးပြောနေကြလဲဆိုတာပြောချင်တာ
ပါ you make a big a good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
်နောက်နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးအထစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေကမှာဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်ကမွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူး။ဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအစည်းအဝေးပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
။ Now early in independence they some of the Muslims on the Bangladesh border wanted independence.
လူနေအစောပိုင်းကလာတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးကြလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါတယ်။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြဿနာကသူတို့အနေနဲ့ဒီလိုကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတစ်ရပ်ဖြစ်ဖို့လိုအပ်နေပါတယ်။1982နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူတို့ရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တဲ့ဆိုတာတကယ်တမ်းကျတော့ဘယ်သူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါတယ်နိုင်ငံသားလည်းမဖြစ်နိုင်ပါဘူးစစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါတယ
်ဒါမဲ့ချာကြီးအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်အဲ့ဒါကိုသူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အတွက်ကြောင့်တော့လက်မခံဘူးည
င်းဆန်တယ် if they are given citizenship you're not given the citizenship as a Muslim or a Buddhist or a Christian or anything else you're given
ဒီလိုနိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူးမြန်မာတမရနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပေးရတာပါနိုင်ငံသားနာမည်ပဲလိုတာပါဘာသာရေးတို့ဘာတို့ဖော်ပြเสียမလိုအပ်ပါဘူးဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမှတ်ပုံနဲ့ကပ်ပြားရဲ့အားနည်းချက်တည်းရဖြစ်နေပါတယ်ဘယ်နိုင်ငံမှာမဆိုအဲ့ဒီလိုမဖြစ်တင်ပါဘူးလူတွေဟာကိုးကွယ်ချင်တာကိုကိုးကွယ်မယ်ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်စ်နိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်အဲ့ဒီ1982မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမှားနေတဲ့ကိစ္စဖြစ်ပါတယ
်မဟုတ်ဘူးရင်ကပြားမှာအဲ့လိုလူမျိုးဘာသာစာရတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ကတည်းကရှိခဲ့တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ငငယ်တုန်းကအဲ့ဒီဥပဒေမပေါ်ခင်ကျွန်တော်တို့ကအမျိုးသားမှတ်ပုံတင်ကပြရခဲ့ပါတယ်အဲ့ဒီကကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
The problem is then the question of ethnicity is not one that is always one sided
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြပြသားသားရှိနေတာမဟုတ်ပါဘူးဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတယ်ကရင်နဲ့ဗမာလက်ထပ်ထားကြရင်ဟောဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ် တကယ်တော့ကျွန်တော်ဖြစ်စေချင်တာကဒီဘယ်တိုင်းရင်းသားဘယ်ဘာသာဝင်ဆိုတာကိုပေါ်ပြမထားတဲ့မှတ်ပုံတင်ကပြပဲဖြစ်ပါလေမြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းရင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ဒီ political tactics တာဖြစ်ပါလေချင်းတမျိုးထဲမှာ53မျိုးခွဲထားတာဟာတိတ်ပဲကင်းမဲ့နေပါလေ
ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုပ်တင်တာပြောပ
ါ What can happen now and I don't believe it will happen would be for
အခုလုံးလုံးစင်မှာလုပ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေတာစီကိုကုလသမဂ္ဂအခက်ခတ်တွေကိုတွားခွင့်ပေးတင်ပါလေပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အာမခံပေးတင်ပါလေဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူး